rap အဆိုတော်ပြူဟာဖမ်းဆီးခံထားရတဲ့အခြေအနေကိုမိသားစုနဲ့အမှုပညာရှင်အတိုင်းဝိုင်းကအလိုအမင်းဆိုရင်နေကြပါတယ်။နာမည်ရင်းမင်းအုံမြမလို့ပေးထားတဲ့အဆိုတော်ပြူဟာအတွက်ရှေ့နေငှားခွင့်မရှိတော့ဇနီးဖြစ်သူက VOE ကိုပြောပါရယ်။စေုပ်ချုပ်ရေးနယ်မြေဖြစ်တဲ့ရန်ကုန်တိုင်းမြောက်တကုံရဲစခန်းမှာထိမ့်သိမ်းခံထားရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မဲရင်စင်းနိုင်ကအသေးစိတ်ပြောပြပေးပါရှင်။
ဖက်စစ်ခံထားရတဲ့ rap အဆိုတော်ဘူဟာကိုမနေ့တနင်္လာနေ့ကမြောက်တကုံရဲစခန်းမှာမိသားစုကတွေ့ဆုံခွင့်ရခဲ့ပါတယ်။ဂျွန်လ9ရက်နေ့အထိအဲ့ဒီရဲစခန်းမှာဆက်လက်ထိန်းသိမ်းထားဖို့ရှိတယ်လို့သိရကြောင်းဇနီးဖြစ်သူက VOE ကိုပြောပါရယ်။ရန်ကုန်မှာလျှက်စစ်မီးပြတ်တောက်မှုဆိုးရွားတဲ့အခြေအနေအတွက်စစ်ကောင်စီကိုဆိုရှယ်မီဒီယာကနေပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့အဆိုတော်ဘူဟာကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ကမေလ24ရက်နေ့မှာမြောက်တကုံနေအိမ်ကိုလာရောက်ဖမ်းဆီးခဲ့တာပါ။အဲ့ဒီနောက်မိသားစုနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ပြီးပြီးခဲ့တဲ့ကြာသာပတေးနေ့ကအဆိုတော်ဘူဟာစစ်ကြောရေးမှတည်ဆုံသွားပြီဆိုတဲ့သတင်းဆိုရှယ်မီဒီယာတွေမှာထွက်လာပြီးတဲ့နောက်9ရက်မြောက်နေ့မနေ့ကအဆိုတော်ဘူဟာကိုမိသားစုနဲ့တွေ့ဆုံခွင့်ပေးခဲ့တာပါဇနီးဖြစ်သူကတော့အဆိုတော်ဘူဟာဖမ်းဆီးထိန်းသိမ်းခံထားရတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေကို VOA ကိုခုလိုပြောပါဗျာအခုကတော
့အလိုမျိုးပေါ့အဆက်အနေလေးပေါ့နော်မနော်အဲ့ဒါပဲဆိုရင်ရတာပေါ့မယ်။အနာရောတိတ်ကြီးပေါ့ပြဿနာမရှိပေါ့မယ်ဒီမှာ
။အဆိုတော်ဘူဟာဘလောက်ထိနှိမ့်ဆက်ခံခဲ့ရတယ်လဲဆိုတာကိုအသေးချာမသိရပေမဲ့အခုတော့အခြေအနေကောင်းတယ်လို့ဇနီးဖြစ်သူကဆိုပါတယ်။စစ်ကောင်စီဘက်သတင်းစာတွေမှာတော့အဆိုတော်ဘူဟာကိုဖမ်းဆီးထားတာနဲ့ပတ်သက်လို့မနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီမှာလူမှုကွန်ရက်တွေကနေအစိုးရရန်တရားပြက်ပြားအောင်လှုံ့ဆော်တာဝါဒဖြန့်တာချိန်ချောက်တာတွေလုပ်ခဲ့မယ်ဆိုရင်ထက်စစ်ဖြတ်ဝေမယ်ဆိုရင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေ electronic ဆက်သွယ်ရေးဥပဒေတွေနဲ့အရေးယူနိုင်ကြောင်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိအဆိုတော်ဘူဟာကိုဆွဲထားတဲ့ပုံမှန်တွေအတိအကျမသိရသေးပေမဲ့ပုံမှန်905တော့ပါဝင်ကြောင်းဇနီးဖြစ်သူက VOE ကိုပြောပါတယ်
။ဟုတ်ကဲ့ဟိုပုံမှန်905ဆွဲထားတာပေါ့။ဒီကပါလေတော့မှတခြားတော့မသိရသေးဘူးမှာ
။ရှင်းနေကြတော့ညီမတို့အခု調査နေတုန်းလားရှင်းနေရပြီလား။
မောင်မအရှင်းနေရညီမတို့ကအခုကစစ်တပ်အုပ်ချုပ်နေနေပြီလို့မှအဲ့တော့ညီမတို့ရှင်းနေခေါ်ပြီးရှိနေမှာ
စစ်ကောင်စီလက်ထက်ရန်ကုန်မှာလျှက်စစ်မီခဏခဏပြတ်နေတဲ့အခြေအနေကိုအရင်တော်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်နဲ့နှိုင်းရှင်ဝေဖန်ခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အစိုးရဘူဟာရဲ့အခြေအနေကိုစိုးရိမ်မိကြောင်းဂီတာမှုကိုလင်းထက်က VOA ကိုပြောပါရယ်ကိုလင်းထက်ကိုတိုင်လည်း2022ခုနှစ်ဖေဖော်ဝါရီလဆရာနာသိမ့်မှုကိုလက်မခံဘဲစန့်ကျင်လှုပ်ရှားမှုတွေမှာထင်ထင်ရှားရှားပါဝင်ခဲ့တဲ့အမှုပညာရှင်တအုပ်ဖြစ်ပြီးလက်ရှိအမေရိကန်ပြည်ထောင်စုကိုရောက်ရှိနေသူတအုပ်ဖြစ်ပါတယ်
။တကယ်တော့ဟိုမဖြစ်သင့်ပါနဲ့ဖြစ်ရတဲ့အခြေအနေမျိုးဆိုတဲ့အခါကျတော့စိုးရိမ်မှုတော့တကယ်ရှိပါတယ်။ဟိုသူ့ကိုဟိုထားပါတော့အခုဆိုလို့ရှိရင်မိသားစုနဲ့အဆက်ဖြတ်ထားတာပေါ့နော်ကျွန်တော်ရှေ့မှာကြားတယ်ပေါ့နော်အခုတော့အဆက်တူရပြီလားမသိဘူးပေါ့နော်ဆိုတော့ကျွန်တော်တို့ဒီလိုဒီလောက်ပြောရုံနဲ့ဒီလိုလုပ်ရတယ်ဆိုတဲ့အနေအထားမျိုးဖြစ်တယ်ဆိုတဲ့အခါကျကျွန်တော်တို့တော်တော်စိုးရိမ်နေပေါ့နော်ဒါပွင့်လင်းပြောရရင်လည်းအမှုပညာရှင်တွေကိုအမှုပညာရှင်တွေဟုတ်တယ်ပြည်သူနဲ့အမှုပညာရှင်တွေဆိုတာဆက်ဆက်နေတဲ့လူတွေကိုဆိုတော့ဒီလူတွေကိုဒီလိုဖမ်းဆီးတာတွေထောင်ချတာတွေအဲ့လိုလုပ်မယ်ဆိုတဲ့အားမျိုးတွေဟိုအထက်မှာဘာလုပ်မယ်မသိတဲ့အခြေအနေမျိုးတွေပေါ့နော်အဲ့ဒါမျိုးတွေဖြစ်လာပါတော့ကျွန်တော်တို့ကလည်းကျွန်တော်တို့အနေနဲ့စိုးရိမ်တာပေါ့နော်အမှုပညာမှာချင်းချင်းနေနေဆိုရင်စိုးရိမ်မှုတော့ကျွန်တော်ရှိရပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီအဆိုတော်ဘူဟာကဒီမြန်မာနိုင်ငံမှာမီးမလာလို့ပေါ့နော်ဟိုစစ်ကောင်စီကိုဒီလိုဟိုသူတို့တင်းတင်းထန်ထန်ဝေဖန်နေဆိုတာနဲ့ဖမ်းဆီးခဲ့တဲ့အခြေအနေစစ်ကောင်စီလုံရက်ကိုဘယ်လိုမြင်လဲရှင
်တကယ်တော့ဗျာဒါကဟိုဒီမိုကရေစီခေတ်မှာလည်းဝေဖန်ကြတာပဲပေါ့နော်ဆိုတော့ဝေဖန်ကြတယ်နောက်တချို့ဆိုလို့ရှိရင်ဒီဟိုဖေ့စ်တွေထောင်ပြီးတော့တည်ရတဲ့ကိစ္စမျိုးတွေအောင်ဖြစ်တာဒါပေမဲ့ဘယ်တော့မှအဖမ်းမခံခဲ့ရတာတကယ်အဲ့ဒါဒီခက်ကာလာမှာရောပေါ့နော်ဒါမျိုးဖြစ်မှဖြစ်ခဲ့တာဒါပေမဲ့အခုဒီလိုလုပ်တယ်ဆိုတာဒါအာနာရှင်တွေရဲ့ဒါလုပ်ရပဲအာနာရှင်တွေပွားတဲ့လမ်းကြောင်းပဲပေါ့နော်ဒါကစစ်တပ်ကဒီဒီပုံနဲ့ပဲမှားတယ်တောက်လျှောက်လုပ်လာခဲ့တာဆိုတော့ဟိုဒါကသူတို့ရဲ့ဟိုလက်နက်ပဲလို့ကျွန်တော်မြင်တယ်လေဆိုတော့ဖြစ်ချင်တော့လေကိုပြူဟာကတော့သူပြောတာကတကယ်လူလူရဲ့တကယ်ခံစားနေရတဲ့ဟာ ਨੇ တတ်ထက်ထဲကြာနေပေါ့နော်ဆိုတော့လူလူတကယ်ခံစားနေရတဲ့ဟာ ਨੇ သူလည်းခံစားနေရတယ်ဆိုတဲ့အခါကျတော့သူလည်းပတ်ကွဲထွက်ပြီးတော့ဒါပြောလာတဲ့စကလုံးတွေဖြစ်မယ်လို့ကျွန်တော်ယူဆရပါတော့ဆိုတော့ ဟိုတကယ်လည်းမြေပြင်မှာကအခု grassroots ကော middle class ကောဒုက္ခတွေကြီးစေရောက်တယ်။ဘာကြောင့်ဆိုမီးမပေးနိုင်ဘူး။စစ်ကောင်စီလည်းကျွန်တော်ကြားသလောက်ကတော့သူတို့အကြက်တဲတော်တော်ဖြစ်တယ်ဗျာ။ဒီမီးပေးဖို့ကိစ္စကိုသူတို့အကြက်တဲဖြစ်နေတယ်။ဖြစ်နေတဲ့အခါကျတော့သူတို့ဒီအကြက်တဲနိုင်ငံရေးအကြက်တဲဖြစ်နေတဲ့အချိန်မှာသူကလည်းဒီလိုသွားပြီးဝေဖန်တဲ့အခါကျတော့ဟိုသူတို့ခုနပြောသလိုပေါ့သူတို့ထိသွားတယ်ပေါ့ဆက်သွားတယ်တော့ရှိတယ်လို့ကျွန်တော်ဒီလိုယူဆတယ
်။အဆိုတော်ဗျူဟာဟာမြန်မာနိုင်ငံမှာ1988ခုနှစ်ရှစ်လေးလုံးလူမှုအုံကြွားမှုမှာရေပန်းစားခဲ့တဲ့ကဘာမကြေဘူးတခြင်းကိုရေးဆက်ခဲ့တဲ့တေးရီနိုင်မြန်မာရဲ့သားလေးဖြစ်ပါတယ်ရှင်။